မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ဂျန်ဟီလီနဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်တို့တွေ့ဆုံခဲ့တဲ့နေရာမှာအဓိကဘယ်အကြောင်းအရာတွေကိုဆွေးနွေးခဲ့ပါလဲခင်ဗျာ
။ဒီနေ့စက်တင်ဘာလ24ရက်နေ့မှာပြန်လည်ပြီးတော့ဥပဒေနဲ့ညီဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာကမရှင်အနေနဲ့ဆောင်ရွက်နေတဲ့လုပ်ငန်းများကိုညီပြီးတဲ့အခါမှာသူ့ကိုရှင်းလင်းပြောကြားပါတယ်။ပထမဆုံးတော့ပေါ့နော်ကျွန်တော်တို့လူ့အခွင့်အရေးကမရှင်ကိုအဖွဲ့ဝင်17ဦးကိုဥပဒေနဲ့အညီပြန်လည်ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာပေါ့ကျွန်တော်တို့ဒီရုံးမှာစီမံခန့်ခွဲရေးအုပ်ချုပ်ရေးနဲ့ပတ်သက်ပြီးတဲ့အခါမှာကျွန်တော်ဆောင်ရွက်ဆရာရှိတာတွေကိုကျွန်တော်လောလောဆယ်မှာဆောင်ရွက်နေတယ်ဆိုတဲ့အကြောင်းပေါ့နော်အရေးကြီးတဲ့ကိစ္စတစ်ရပ်ကတော့ကျွန်တော်တို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းဟာနေပြီးတဲ့အခါမှာကြတော့သတ်မှတ်ထားတဲ့အချိန်မှာကိုယ်နိုင်ငံမှာဒီဆောင်ရွက်နေတဲ့လူခွင့်ရေးကိစ္စတွေကိုတင်ပြရပါတယ်မြန်မာနိုင်ငံဟာဒုတိယအချိန်တင်ပြဖို့ဟာနိုဝင်ဘာလ2015ခုနှစ်နိုဝင်ဘာလ9ရက်နေ့မှာကျွန်တော်တို့တင်ပြဖို့ဖြစ်လာပါတယ်။ဒါကြောင့်မို့လို့ဒါကိုပြင်ဆင်ရေးတွေကျွန်တော်ပြုလုပ်ရပါတယ်။လူခွင့်ရေးကာကွယ်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒိုင်စာများ၊ဂိုင်တွေဆောင်ရွက်တဲ့ကိစ္စကိုပြောရင်းရနေပြီးတော့ကျွန်တော်တို့ field investigation trip တွေလည်းကျွန်တော်တို့ဆောင်ရွက်ခဲ့တယ်ဆိုတဲ့အကြောင်းပါကြီးကိစ္စမှာကျွန်တော်တို့စုံစမ်းစစ်ဆေးကော်မရှင်တရားကိုဆေလွတ်ပြီးတဲ့အခါမှာအစီရင်ခံစာကိုနိုင်ငံတော်သမ္မတကြီးတန်တင်ပြလို့အများပြည်သူလူထုသိရှိအောင်လည်းပဲကျွန်တော်တို့အစီရင်ခံစာတရားထုတ်ပြန်ခဲ့တယ်ဆိုတဲ့အကြောင်းအလားတူပဲလေဘဒေါင်းတောင်ဒီချင်းဒီစီမံကိန်းမှလည်းပဲဒီဒေါခင်ဝင်းတနတ်ထီမှတည်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဆီကနော်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့တစ်ဖွဲ့ကိုဆေလွတ်ခဲ့ပြီးတော့ကျွန်တော်တို့ရဲ့တွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတထံအစီရင်ခံသလိုအများပြည်သူလူထုသိသာရလဲကျွန်တော်တို့က website ထဲမှာထုတ်ပြန်ကြေညာခဲ့တယ်ဆိုတဲ့အကြောင်းလဲကျွန်တော်ပြောပါတယ
်ဟို Miss Chan Hee လေးကလည်းကျွန်တော်ဒီဒုတိယအကြိမ်မြောက်ကြီးစင်မှာရခိုင်ဒေသကိုလည်းသွားတယ်တကယ်ရှမ်းမြောက်တွေလည်းသွားခဲ့တယ်ဆိုတော့လေသူ့အနေနဲ့ဘာများတုံ့ပြန်ဆွေးနွေးခဲ့တာရှိလဲလူခွေနဲ့ပတ်သက်ပြီးဘာများသူ့ဘက်ကကျင်းနေမှုရှိခဲ့တယ်ခင်ဗျ
ဒါနဲ့ပတ်သက်လို့ရှမ်းပြည်မြောက်ပိုင်းကိုသွားခဲ့တယ်ဆိုတာလေးပဲပြောပါတယ်ကျွန်တော်တို့ကလည်းပဲကျွန်တော်မျိုးသားလူခွင့်ရေးကမရှင်နဲ့လည်းရှမ်းပြည်ကိုသွားပြီးတဲ့အခါမှာလူခွင့်ရေးပညာပေးဆိုင်ရာအလို့ရုံဆွေးနွေးပွဲတွေကျင်းပခဲ့တယ်ဆိုတာတော့ပဲပြောပါတယ်ကျွန်တော်တို့ကတော့ပေါ့နော်ဒီ OIC နဲ့လည်းပဲကျွန်တော်တို့တွေ့ဆုံဆွေးနွေးတဲ့အကြောင်းတွေကိုကျွန်တော်တို့ကတင်ပြပါတယ်နော်ထောင်နဲ့23ခုနှစ်မှာကျွန်တော်တို့နေပြည်တော်မှာ OIC delegation နဲ့ကျွန်တော်တို့နဲ့ဆွေးနွေးခဲ့တဲ့ဆိုတဲ့အကြောင်းပေါ့နော်2014ခုနှစ်တုန်းကလည်းကျွန်တော်ဂျနီဗာမြို့ကိုသွားရောက်တဲ့အချိန်မှာ Human Rights Commission Council ဆွေးနွေးနေတဲ့အချိန်ဖြစ်နေတော့ကအပြင်ဘက်ကအစည်းအဝေးခမ်းမတစ်ခုမှာ OIC delegation နဲ့တွေ့ဆုံပြီးတဲ့အခါမှာကျွန်တော်တို့ရခိုင်ပြည်ကိစ္စနဲ့ပတ်သက်ပြီးတဲ့အခါမှာကျွန်တော်တို့ဘက်ကဆောင်ရွက်နေတဲ့ကိစ္စလေးတွေကိုနေပြီးတော့တင်ပြဆွေးနွေးခဲ့ပါတယ်
ကျတူရခိုင်ဒေသကိုလည်းသွားခဲ့တယ်ဆိုရခိုင်ဒေသရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘင်္ဂါလီနဲ့ပတ်သက်ပြီးတော့သူပြဗာမျက်သုံးသက်ပြောကြားသွားတော့ရှိတယ်ခင်ဗျာသုံးသ
က်ပြောတာမရှိပါဘူးခင်ဗျာကျွန်တော်တို့ကသာ OIC နဲ့ပတ်သက် OIC နဲ့တွေ့ဆုံသုံးညလောက်တွေ့ဆုံပြီးတော့ပေါ့နော်အဲတွေ့ဆုံနေဆိုတဲ့အကြောင်းလေးကျွန်တော်ဘက်ကသာပြောကြားတာပါသူအသေးစိတ်တော့မပြောတော့ပါဘူးခင်ဗျာအဲသူကတော့ကျွန်တော်တို့ဆွေးနွေးတဲ့ကိစ္စတွေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဥပဒေနဲ့ပတ်သက်ပြီးတဲ့အခါကြတော့ပေါ့နော်ဒါကျွန်တော်တို့သူမင်းများဒါလေးတွေရှိပါတယ်ကျွန်တော်တို့ကလည်းဒီဥပဒေကိုပြုစုတဲ့အခါမှာပေါ့နော်အကောင်းဆုံးဖြစ်အောင် Paris Principle ကချမှတ်ထားတဲ့အခြေခံမူတွေနဲ့အညီကိုက်ညီအောင်ဘယ်လိုဆောင်ရွက်ထားလဲဆိုတဲ့ဟာလေးကိုကျွန်တော်တို့ကအသေးစိတ်ရှင်းလင်းပြောကြပါတယ်ဒါကလည်းအရေးကြီးပါတယ်ဘာကြောင့်လဲဆိုတဲ့အခါမှာကြတော့ကျွန်တော်တို့က International Coordinating Committee of Human Rights ပေါ့နော်မှာကျွန်တော်တို့အဆင့်လျှောက်ထားဖို့ကျွန်တော်လိုပါတယ်ဒါကတော့ကျွန်တော်တို့အချိန်လေးလိုသေးတယ်ကျွန်တော်တို့ဥပဒေကကောင်းသလိုဥပဒေမှာပြထားတဲ့အချက်တွေကိုနေပြီးတဲ့အခါမှာကျွန်တော်လက်တွေ့ဘလောက်အကောင့်ထဲဖွင့်နိုင်လဲဆိုတာလေးကိုလည်းကျွန်တော်တို့ပြသဖို့လိုပါသေးတယ်
ဒီ Miss Chan လေးရဲ့ဒုတိယအကြိမ်မြောက်ကြီးစင်မှာဒီလူခွေးနဲ့ပတ်သက်ပြီးသူ့အနေနဲ့ပထမအကြိမ်နဲ့ဆိုင်ဘလောက်ကြွားချမ်းမှုရှိရဘလောက်တရားသူကျင်းနေမှုရခဲ့လို့ဆရာတို့သုံးသပ်လို့ရမှာ
သူဘာတွေဆွေးနွေးခဲ့လဲဆိုတာကိုမသိတဲ့အခါကျတော့တော်တော်လေးသုံးသပ်ရတာခက်တယ်ပေါ့နော်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ तू ကဒီ Human Rights Council ကနေပြီးတဲ့အခါမှာဆုံးဖြတ်ချက်နဲ့ခန့်အပ်လိုက်တဲ့ဒီ special reporter အထူးစီရင်ခံစာတင်သွင်းသူဖြစ်တဲ့အတွက်ကြောင့်မို့လို့ပြဋ္ဌာန်းချက်ထဲမှာပါထားတဲ့ mandate ထဲမှာပါတာဒီပေါ်မှာမူတည်ပြီးတော့ပဲသူကဝေဖန်သုံးသပ်ဆွေးနွေးမယ့်အနေအထားရှိပါတယ်။ဒီ Human Rights Council ကချမှတ်ထားတဲ့လူအခွင့်အရေးမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူအခွင့်အရေးပါအချက်တည်ဦးတော့နိုင်ငံတော်ဘက်ကအကုန်လုံးတော့လက်ခံထားတာတော့မဟုတ်ပါဘူးခင်ဗျ။အထူးသဖြင့်ပေါ့နော်ဆိုတော့ဒီကိန်းဒီမှာဒုချီရာတန်ကိစ္စတို့ဘာလို့ဟိုဘက်ကအကြံပြုထားတာတွေကိုနိုင်ငံတော်ဘက်ကလက်ခံထားတာမျိုးတော့လည်းမရှိသေးပါဘူး။အဲတော့ဘာပဲဖြစ်ဖြစ်ပေါ့နော်။သူက mandate ကိုအကောင့်ထဲပေါ်ရတဲ့အတွက်ကြောင့်မလို့ဒီ mandate ထဲမှာပေါ်ပြထားတာတွေကိုအကောင့်ထဲပေါ်တဲ့ပိုင်းမှာအားနည်းတယ်လို့မြင်လို့ရှိရင်တော့သူကဒါကိုသုံးသပ်မှာပဲပေါ့နော်။ ဒါအရေးမကြီးဘူးလို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ကမရှင်အနေနဲ့ပြောရမယ်ဆိုတော့သူနဲ့ထိတွေ့ပြီးတဲ့အခါမှာလူအပြန်အလှန်ဆွေးနွေးခွင့်ရခြင်းအဖြစ်တစ်ဖက်ရဲ့အမြင်ကိုတစ်ဖက်ကနားလည်ပြီးတော့ဒီပူပေါင်းဆောင်ရွက်မှုကိုအများကြီးအထောက်အကူဖြစ်စေတယ်ဆိုတဲ့အပိုင်းလေးကိုပဲကျွန်တော်ပြောချင်ပါတယ်
မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဆရာဦးဝင်းမရာကို RFA အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ